ဒီလိုနားလည်ဖို့လိုတယ်ဒါကြောင့်ဒီကနေ့ဘုန်းကြီးတို့မေတ္တာတရားအကြောင်းပဲပြောကြရအောင်လို့ပြောတာမေတ္တာဆိုတာဘာလဲမေတ္တာဆိုတာဟိတာကာရဘောဓိလက္ခဏာမေတ္တာမေတ္တာမေတ္တာဆိုဒီမှာဟိတာကာရဘောဓိလက္ခဏာတတ္တဝါတို့ဤအကျိုးစီးပွားကိုလိုလားသောအချင်းအရာအပြင်ဖြစ်သောစိတ်တဲ့တတ္တဝါတို့ရဲ့အကျိုးစီးပွားကိုလိုလားတဲ့အချင်းအရာနဲ့ဖြစ်တဲ့စိတ်ဟာမေတ္တာစိတ်တဲ့တဲ့တဲ့ပြောရင်တတ္တဝါတွေရဲ့အကျိုးစီးပွားကိုလိုလားတဲ့စိတ်ဒီတဲ့ပုံပြီးတိုက်ရိုက်ပြောရင်တတ္တဝါအများချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားမှန်ပါပါမေတ္တာစရပါလေတတ္တဝါများချမ်းသာစေလိုတဲ့စိတ်တတ္တဝါမှန်သမျှကိုယ်ဆင်းရဲလဲမညှိကြပါစေနဲ့စိတ်ဆင်းရဲလဲမရှိကြပါစေနဲ့အစစအရာရာလောကီရောလောကုတ္တရာရေးမှာပါအစဉ်ပြေကြပါစေဟုတ်ကဲ့လားအဲ့ဒါလိုစိတ်ကိုမေတ္တာစိတ်ခေါ်တယ်မေတ္တာစိတ်ဆိုတာနားလည်ပြီလားအဲ့ဒီမေတ္တာစိတ်ရှိပြီဆိုလို့ရှိရင်မေတ္တာစိတ်ရဲ့လုပ်ငန်းကဘာလဲဆိုတော့ဟိတုပတံဟာရရတာတဲ့တန်တော်ဘာတို့ရဲ့အကျိုးစီးပွားကိုဆောင်တတ်သောကိစ္စရှိ၏တဲ့မေတ္တာစိတ်ရဲ့လုပ်ငန်းကိစ္စကတန်တော်ဘာတွေချမ်းသာစေချင်တာဖြစ်တဲ့အတွက်တကြတန်တော်ဘာတွေချမ်းသာအောင်တန်တော်ဘာတို့ရဲ့အကျိုးစီးပွားကိုဆောင်နဲ့ဆောင်ရွက်တဲ့ကိစ္စဟာမေတ္တာစိတ်ရဲ့ကိစ္စပဲတဲ့မဟုတ်ပေဘူးလားမှန်ပါပါမေတ္တာစိတ်မှရှိပြီဆိုလို့ရှိရင်အဲ့ဒီမေတ္တာစိတ်ရှိလို့ဟာတတ္တဝါတွေရဲ့အကျိုးမဲ့ကိုဆောင်မလားအကျိုးစီးပွားကိုဆောင်မလားအကျိုးစီးပွားကိုဆောင်မယ်ဒါမေတ္တာစိတ်ရဲ့လုပ်ငန်းကိစ္စဟာဒါပဲဒါကြောင့်တတ္တဝါတွေချမ်းသာစေလိုတဲ့စိတ်တတ္တဝါတွေအကျိုးစီးပွားဖြစ်စေလိုတဲ့စိတ်အဲ့ဒီစိတ်ဟာမေတ္တာစိတ်ပဲဒီတော့ဒီနေရာမှာဘုန်းကြီးတို့အရက်ထဲမှာတော့လူလေးနဲ့မိန်းကလေးအဆက်အသွယ်ရှိတယ်ဆိုလို့ရှိရင်မဲမေတ္တာစာပေးတယ်မေတ္တာရှိတယ်နဲ့မပြောပေဘူးလားပြောတယ်နော်ဒါဖြင့်အဲ့ဒီလူကလေးမိန်းကလေးအကြာမှာဖြစ်တဲ့စိတ်ထားဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားဘယ်နဲ့တော့ဟုတ်သလားမဟုတ်ဘူးလားမဟုတ်ပါဘူးတဲ့ကဲဒီဘက်ပိုင်းကရောဟုတ်ပါတယ်ဖေရတဲ့ကဲဟိုးနောက်ကရောဘယ်နဲ့တော့ကဲဒါဖြင့်ဟုတ်မဟုတ်စဉ်းစားကြည့်အောင်နော်မေတ္တာရဲ့အခြေခံသဘောကိုစုပ်ကိုင်ထားရမယ်မေတ္တာရဲ့အခြေခံသဘောကဘာလဲဟောတတ္တဝါတွေကိုချမ်းသာစေလိုတဲ့စိတ်မဟုတ်လားမေတ္တာဆိုတာဘာလဲတတ္တဝါတွေချမ်းသာစေလိုတဲ့စိတ်ဟုတ်ကဲ့လားဟိုလူလည်းချမ်းသာပါစေဟိုလူလည်းချမ်းသာပါစေဒီလူလည်းချမ်းသာပါစေဒီအမျိုးသမီးလည်းချမ်းသာပါစေဒီမျိုးသားလည်းချမ်းသာပါစေဟိုတိရိစ္ဆာန်လည်းချမ်းသာပါစေဟိုနတ်ဟိုပြမလည်းပဲချမ်းသာပါစေဒီလိုစိတ်မဟုတ်လားအဲ့ဒီစိတ်ကိုဘာစိတ်ခေါ်လဲမေတ္တာစိတ်ဒီတော့လူကလေးနဲ့မိန်းကလေးအကြမှာထားတဲ့စိတ်ကိုမေတ္တာစိတ်လို့ဒီလိုပြောကြတယ်ပြောကြတော့အဲ့ဒါလို့လူကလေးမိန်းကလေးနှစ်ယောက်အချင်းချင်းဆက်သွယ်ရှိပြီးတော့ဆိုကြပါစို့လက်ထပ်ဖို့လည်းရည်ရွယ်ထားတယ်လက်မထပ်မီပဲမိန်းကလေးကအကြောင်းတစုံတရာကြောင့်ပွေလွန်းသွားတယ်လူကလေးပဲနဲ့နေမလဲဝန်းနေတယ်ဟုတ်တယ်မဟုတ်လားစိတ်မစင်းရဲဘူးလားအဲ့ဒါဟာမိန်းကလေးယောဂဝေဒနာခံစားပြီးတော့သိခြင်းစင်းရဲကိုရရတာကိုမလိုလားလို့မဟုတ်ပေဘူးလားဟုတ်သလားဒါဖြင့်အဲ့ဒီလူကလေးဟာအဲ့ဒီမိန်းကလေးကိုချမ်းသာစေသလိုလူသလားဆင်းရဲစေလူသလားဒါဖြင့်လူကလေးမိန်းကလေးနှစ်ကြားမှာနှစ်ယောက်အကြားမှာထားတဲ့စိတ်ကိုမေတ္တာစိတ်လို့ခေါ်ရမလားမခေါ်ရဘူးလားခ ခေါ်ရမယ်လားသိကြသလားဘာကြောင့်လဲချမ်းသာစေလို့တဲ့စိတ်မို့ဟုတ်တယ်မဟုတ်လားဘုန်းကြီးလွန်ခဲ့တဲ့2နှစ်လောက်ကလာ3နှစ်လောက်ကလာမသိပါဘူးသတင်းစာတခုထဲမှာတွေ့မိလိုက်တယ်လူလေးတယောက်နဲ့မိန်းကလေးတယောက်အဲ့ဒါလိုပဲအချင်းချင်းဆက်သွယ်ရှိကြပြီးတော့လက်ထမဲ့အခြေအနေမျိုးထိရောက်ကြဒါပေမဲ့မိန်းကလေးရဲ့ဘက်ကမိဘကသဘောမတူတော့အဲ့ဒီမိန်းကလေးကိုနားချပြီးတခြားအမျိုးသားတယောက်နဲ့လက်ထပ်ဖို့ရာအတွက်ဆုံးပြတ်ပြီးတော့လက်ထပ်ပွဲပြင်ဆင်ကြတယ်ဒီမူလကအဆက်အသွယ်ရှိတဲ့လူကလေးဟာဒီမိန်းကလေးရဲ့အကျိုးကိုလိုလားသလားမလိုလားဘူးလားဒါဖြင့်အဲ့ဒီတကားလေးရဲ့မိန်းကလေးပေါ်မှာထားတဲ့စိတ်ကိုမေတ္တာစိတ်ခေါ်နိုင်သလားမခေါ်နိုင်ဘူးလားပါကြောင်ချမ်းသာစိတ်လိုတဲ့စိတ်ရှိလို့ဒီတော့အဲ့ဒီမှာအဲ့ဒီမိန်းကလေးကသူ့အခွာပြီးတော့သူ့မိဘများနားချရာပါပြီးတော့တခြားအမျိုးသားတစ်ယောက်နဲ့လက်ထပ်ဖို့ပြင်ဆင်ကြတဲ့အခါကျတော့ဒီပထမလူကလေးကညာကြီးတကောင်အိမ်မော်ကိုအိမ်နောက်ဘက်ကတက်ပြီးတော့မိန်းကလေးရဲ့အခန်းရောက်တဲ့အခါကျတော့မိန်းကလေးကိုဓာတ်နဲ့ထိုးသတ်တယ်အဲ့ဒါသတင်းစာထဲပါတာသတင်းစာထဲပါရင်တကယ်ဖြစ်ရမဟုတ်ဘူးလားကဲဒါဖြင့်ရင်အဲ့ဒီမူလလူကလေးဟာမိန်းကလေးရဲ့ကောင်းကျိုးကိုလိုလားတာလားသူ့ကောင်းကျိုးကိုလိုလားတာလားဒါဖြင့်မိန်းကလေးကောင်းကျိုးလိုလားတာမဟုတ်ဘူးပေါ့သိရသလားဒါဖြင့်သူမိန်းကလေးပေါ်ထားတဲ့စိတ်ကိုမေတ္တာစိတ်လို့ပြောလို့ရမလားဟောအခွန်းတော့ရတယ်ဆိုဟမ်အခွန်းတော့မေတ္တာစိတ်လို့ရတယ်ဆိုပြောလို့ရတယ်ဆိုမရဘူးဟုတ်ကဲ့လားအဲ့ဒီလူလေးမိန်းကလေးနှစ်ယောက်အကြာမှထားတဲ့စိတ်ဟာသူ့ဘို့လားကို့ဘို့လားကို့ဘို့မဟုတ်လားမေတ္တာတရားကသူ့ဘို့ဟုတ်ကဲ့လားမေတ္တာတရားကသူ့ဘို့ကိုပဲကြည့်တယ်မေတ္တာမဟုတ်တဲ့တရားကကို့ဘို့ကိုပဲကြည့်တယ်ဟုတ်ကဲ့လားဒါတော့ဒီလူကလေးအဲ့ဒီမိန်းကလေးပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်လားဘာစိတ်လဲမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားမဟုတ်ဘူးနော်ဘုန်းကြီးတို့ကအနေနဲ့အရရရောက်တာလည်းများဆက်ဆံရတဲ့ပုဂ္ဂိုလ်တွေကလည်းများတော့အတွေ့အကြုံတွေကဒါတွေကသိပ်များတယ်အဲ့တော့အတွေ့အကြုံကနေပြီးတော့အသိဉာဏ်ကတိုးတိုးလာတယ်ဘုန်းကြီးကြောင့်မှာရှမ်းပြည်ကမိန်းကလေးတယောက်လာပြီးတရားထုတ်တယ်အိမ်တော်နဲ့ပါပဲသူသမီးတောင်မှ16နှစ်ဆက်ကုန်နေသမီးရှိနေအဲ့ဒါက35နှစ်ဓမ္မရဲ့35နှစ်လား38နှစ်လားမသိပါဘူးသူကငယ်ငယ်နဲ့အိမ်တော်ကြရတယ်လို့ဆိုတယ်ဘုန်းကြီးသွားတရားဟောတော့တရားကိုသဘောကျရာကနေပြီးတော့အဲ့ဒီရှမ်းပြည်လာပြီးတော့တရားအထုတ်တာတရားထုတ်တော့တရားအထုတ်တဲ့အခါမှာသူစိတ်ထဲမှာရှုမှတ်မိလို့တော်တော်ရက်နှစ်ရက်သုံးရက်ရတဲ့အခါကျတော့စိတ်ကမငြိမ်ဘူးမငြိမ်မဲနဲ့တိတ်ပြီးရောက်ရခန့်နေတော့ဘယ်လိုမှရှုလို့မှတ်လို့မရတော့လာပြီးလျှောက်တယ်ဆရာတော်ဘုရားတဲ့တပည့်တော်တော့စိတ်တွေကြောက်ရဖြစ်နေလို့မို့အဲ့ဒါဘယ်လိုမှရှုမှတ်လို့မရပါဘူးဘုရားတဲ့အဲ့ဒါဆရာတော်ကိုတပည့်တော်ဖြစ်ကြောင်းကုံစင်ကလေးနည်းနည်းပြောပြရစီဖရာတဲ့ပြောပေါ်လို့ဆိုတော့တပည့်တော်ရဲ့တကားကတပည့်တော်ရဲ့ဆယ်နှစ်ကြီးပါတယ်ဖရာတဲ့တပည့်တော်က16နှစ်သမီးမှာပဲရှစ်တန်းမှာအိမ်တော်ကြတော့ပါတယ်ဖရာတဲ့စောစောပဲတကားကတပည့်တော်ကိုသိတ်အလိုလိုက်ပါတယ်ဖရာတဲ့သိတ်အလိုလိုက်သိတ်ခင်မင်ပါတယ်ဖရာဒီတော့တပည့်တော်ကဆိုးပါတယ်ဖရာတဲ့တပည့်တော်တကာက ဌာနတခုကမန်နေဂျာပါဗျာတဲ့မန်နေဂျာဆိုတော့အမျိုးသမီးတွေကလည်းဝိုင်းပါတယ်တဲ့အဲ့ဒီတော့ယုံမှအမျိုးသမီးတွေဝိုင်းနေကြပြီဆိုလို့ရှိရင်တပည့်တော်သွားပြီးတော့ကြည့်တက္ကနာမှာတယောက်ရောက်ရှိတယ်ဆိုလို့ရှိရင်အမျိုးသမီးရောတက္ကရောတပည့်တော်ပက်ပက်ဆက်ဆက်ပြောတာပဲအဲ့ဒီရှိတယ်မဲ့တက္ကကိုဆွဲပြီးသပင်ဆွဲဆောင်ထုရိုက်အဲ့ဒါလို့တပည့်တော်လုပ်တယ်တဲ့အိမ်ကြတော့လည်းပဲမနေရသေးဘူးအဲ့ဒါထုရိုက်အိမ်ကပစ္စည်းတွေခွဲပေါက်နေတပည့်တော်အဲ့ဒါလို့လုပ်ခဲ့တယ်တဲ့အခုတရားရှုတဲ့အခါကျတော့အဲ့ဒီတပည့်တော်မိုက်တဲ့စိတ်တွေစီစိတ်ကပြန်ပြန်ရောက်နေတော့ငါဒီအကုသိုလ်တွေဘယ်လိုနဲ့ကြည်နိုင်မှမလဲလို့အဲ့ဒါလို့စိတ်ထဲမှာဖြစ်နေတော့ရှုမှတ်လို့ကိုမရဘူးစိတ်တွေလွင့်နေပါတယ်ဗျာတဲ့အဲ့ဒါဘယ်လိုလုပ်ရပါမလဲအဲ့ဒါဘုန်းကြီးတို့တရားတော်မှာဘယ်လိုလုပ်ဒီကဘယ်လိုလုပ်ရမလဲဆိုတာအသာဖဲတတ်ပါအောင်ကဲသူ့အခြေအနေကြီးသူတရားပေါ်ထားတဲ့စိတ်ဟာမေတ္တာစိတ်ဟုတ်သလားမဟုတ်ဘူးလားဘာကြောင့်ပြောနိုင်တယ်လဲတရားအကျိုးလိုလားတဲ့သဘောရှိရဲ့လားမရှိဘူးဟုတ်ကဲ့လားဘယ်သူအကျိုးပဲလိုလားနေလဲသူကျိုးပဲလူလာတာငါမှတပါတခြားကိုမြင်မွေးတော်မော်တော်မကြီးရအောင်ဒီလိုမဟုတ်လားအဲ့လိုဆိုတော့ဘယ်သူကျိုးလူလာနေအောင်အဲ့သူကျိုးလူလာနေတဲ့စိတ်ကမေတ္တာစိတ်လားတမေစိတ်ပေါ့မဟုတ်လားราคะစိတ်ပဲလောဘလို့လည်းခေါ်တယ်ราคะလို့လည်းခေါ်တယ်တဏှာလို့လည်းခေါ်တယ်မဟုတ်လားရှင်းလားမေတ္တာစိတ်ကဘယ်သူကိုကြည့်တယ်လဲသူ့ကိုကြည့်တယ်ราคะตณหาโลภสิกาဘယ်သူ့ကိုကြည့်တယ်လဲကိုယ်ကိုကြည့်တယ်ဒီလိုဆိုလို့ရှိရင်အဲဒီလိုလူကလေးမိန်းကလေးနှစ်ဦးရမှထားတဲ့မေတ္တာဆိုတဲ့တရားဟာသူတို့ပြောတဲ့အတိုင်းဟုတ်ကဲ့လားမဟုတ်ဘူးเนาะမေတ္တာဇာဆိုတာကဟုတ်ပါမလားမေတ္တာဇာဆိုတာတဲ့မိဇာဆိုပိုးပြီးမှမဟုတ်ဘူးလားဘာစားတော့ราคะဆိုတာမီးမဟုတ်လားမီးတစ်ဆက်တစ်ပါးတည်းမပါဘူးလားပါတယ်နော်ราคะကိနာအဋိတံဒေါသကိနာအဋိတံမောဟကိနာအဋိတံဇာနိယဇရာယမရဏေနသောကိဟိပရိဒေဝဟိဒုက္ခိဒေါမနတေဟိဥပါယတေဟိအဋိတံတိဝရာမိราคะကိနာราคะမီးဖြင့်အဋိတံတဟုံးဟုံးတပြောင်မြောင်တောက်လောင်ရရှိ၏ဒေါသကိနာဒေါသမိဖြင့်အဋိတံတဟုံးတပြောင်မြောင်တောက်လောင်ရရှိမောဟကိနာမသိမှုမောဟမိဖြင့်အဋိတံတဟုံးတပြောင်မြောင်တောက်လောင်ရရှိ၏ဒီတော့မေတ္တာစိတ်ကသူ့ကိုပရာဂစိတ်ကကိုယ်ကိုဆိုတော့အဲ့ဒီကိုယ်ဘို့ကြည်တယ်ဆိုကြဲကကိုယ်ကိုမဖြစ်ရင်မီးတောက်မယ်ဆိုတာမသေးကြဘူးလားမသေးပါဘူး။သေးကြတယ်အဲ့ဒီတော့မီးစာခေါ်ရမလားမေတ္တာစာခေါ်ရမလားမီးစာပါဘူး။မီးစာပေါ့မဟုတ်လားလူကလေးမိန်းကလေးကြထားတဲ့စိတ်ထားတဲ့စာဆက်သွယ်တဲ့စာမီးစာဟုတ်လားအချင်းချင်းပေါ်ထားတဲ့စိတ်ဟာမီးစိတ်ဘယ်နဲ့မေတ္တာတော့မဟုတ်ဘူးလားကဲပူလောင်သလားအေးမြသလားပူလောင်နဲ့ဒါကြောင့်မို့လို့မာစိတ်လဲမီးစိတ်ပဲမေတ္တာကတော့အဲ့လိုဟုတ်ကဲ့လားမဟုတ်ဘူးမေတ္တာကသူအကျိုးပဲကြည့်တယ်သူ့ကိုချမ်းသာစေခြင်းနဲ့သူချမ်းသာပြီးရောဟုတ်ကဲ့လားသူချမ်းသာပြီးရောဆိုတဲ့စိတ်ဟာစိတ်အထားခံရတဲ့ပုံကမှလည်းအေးမြတယ်စိတ်ထားတဲ့ပုံကမှလည်းဒီစိတ်ကြောင့်မအေးမြဘူးလားအဲ့တော့မေတ္တာကတော့အေးစိတ်ပေါ့မဟုတ်ဘူးလားเอ้ยไส้ยีไส้ลูกขอจึงขอป้อเข้าแก่ล่ะราคะก็တော့บาไส้แลมีไส้ไอ้นี่ก็ราคะสุดแล้วมีไส้เนี่ยไปได้สาจ้ะတော့มีสาเข้าแก่ล่ะดีรู้ซะรู้ชิงไอ้มีสาบาผิดมะแลปูราป้อไม่ลองมุล่ะเป๋ที่ลองมะแลเปียจ่าออกลองเลยဟုတ်တယ်ပြာကြအောင်လောင်းနေဒါဒဂါကြီးကကိုရွေ့ပြောတာဟုတ်ကလား ဒီတော့ဒီမှာပြောချင်တာကဘုန်းကြီးတို့ဝေစနာတရားတွေပြတဲ့အခါမှာလှည့်ပတ်တဲ့တရားတွေပြတဲ့အခါမှာဒီမေတ္တာကိုဘယ်လိုဆိုသလဲဆိုတော့မေတ္တာယနာမူခေနရာဂောဝင်စေတိတဲ့မေတ္တာယနာမူခေနမေတ္တာယောင်ယောင်ဖြင့်ရာဂောတတ်မဲ့မှုသည်ဝင်စေတိလှည့်ပတ်၏တဲ့တတ်မဲ့မှုရာဂကမေတ္တာလိုလိုပါလိုလိုနဲ့လူကိုလှည့်စားတယ်တဲ့မဟုတ်ဘူးလားဟုတ်တယ်နော်ဒါဖြင့်ယမယံခံများအကျိုးလိုလာတဲ့စိတ်မရှိဘူးလားဆိုတော့ရှိတော့ရှိတယ်ရှိပေမဲ့လို့အကျိုးလိုလာတဲ့မေတ္တာစိတ်ကအာနေနေပဲမဟုတ်ဘူးအများသိနိုင်တာတစ်ချက်ကမေတ္တာဆိုလို့ရှိရင်သူ့ဘုဟုတ်သလားမေတ္တာဆိုရင်ဘုသူ့ဘုလဲသူ့ဘုရာဂဆိုရင်ဘုဒါကမေတ္တာဆိုရင်အေးမြတယ်ရာဂဆိုရင်ပူလောင်တယ်ဟောမကွဲဘူးလားအမှန်တန်ကွဲတယ်ဆိုကြပါစို့ကိုယ်မိတ်ဆွေတယောက်ကိုယ်ကိုအမှန်တန်အတူနေတုန်းကတဲပိကူညီတယ်အချင်းချင်းကလည်းတဲပိချစ်ခဲ့တယ်သူအကျိုးကိုအကျိုးအမြဲတစေကူညီဆောင်ရွက်လို့မိရင်ဆွေရင်မိကောင်းဆွေကောင်းသူဟာတရားတကြီးသွားပြီးအလုပ်လုပ်ရတယ်အောက်ပြေအောက်ရသွားပြီးအလုပ်လုပ်ရတယ်လုံးတဲ့အခါကျတော့သူ့ကိုအလုပ်အကိုင်းဖြောင်တန်းပြီးတော့ပစ္စည်းဥစ္စာရရှိပါစေကျန်ကျန်မာမာရှိပါစေခြံခြံသာသာရှိပါစေအဲ့ဒီစိတ်ကိုယ်တဏ္ဏမှာမဖြစ်ဘူးလားဖြစ်တယ်နော်ဒါပြန်အဲ့ဒီစိတ်ဟာကိုယ်ဘူးလားသူ့ဘူးလားသူ့ကိုဒီလိုဆိုလို့ရှိရင်ဗာစိတ်ခေါ်မလဲမေတ္တာစိတ်သူ့ကိုနဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေကိုနဲ့အတူနေသည်ဖြစ်စေမနေသည်ဖြစ်စေသူချမ်းသာနေရင်ပြီးရောဟုတ်တယ်မဟုတ်လားဒါကဗာစိတ်လဲမေတ္တာစိတ်ဒီလိုမဟုတ်ပဲနဲ့သူဘယ်လိုပဲတရားတရေမှချမ်းသာချမ်းသာငါနဲ့ခွဲနေရတာကိုမဖြစ်ပါဘူးအဲ့ဒါသူနဲ့ပဲအတူနေချင်ပါတယ်ဆိုရင်အဲ့ဒီစိတ်ဟာသူ့ကိုလားကိုကိုလားကိုကိုဆိုတော့မေတ္တာစိတ်လားဘာစိတ်လဲရာဂစိတ်ဟုတ်ကဲ့လားဒီမှာဘုန်းကြီးတို့အဲ့ဒီလောဘခေါ်တဲ့တဏ္ဍာရာဂကိုနှမျိုးဖွဲ့တယ်ဘယ်လိုနှမျိုးဖွဲ့တယ်လဲဆိုတော့ရာဂလို့နာမည်တက်ရတဲ့အမျိုးသမီးအမျိုးသားကြမှာဖြစ်တဲ့စိတ်နဲ့ဂေဟသိတဗေမလို့နာမည်တက်ရတဲ့အိနေသူလူကိုမိသောချစ်ခင်ခြင်းခေါ်တဲ့တဏှာလောဘနှမျိုးခွဲရတယ်အိနေသူလူအချင်းချင်းချစ်ခင်တဲ့တဏှာကအပျော့စားအသေးစားပေါ့အမျိုးသမီးအမျိုးသားကြမှာဖြစ်တဲ့တဏှာကတော့အပြင်းစားအကြီးစားပေါ့ဘယ်လိုလဲဆိုတော့သားကသမီးသားမိဘကသားသမီးကိုချစ်တယ်သားသမီးကမိဘကိုချစ်တယ်ညီကောင်မောင်နှမချင်းချင်းချစ်ကြတယ်မိတ်ဆွေတငယ်ချင်းချင်းချစ်ကြတယ်ဆိုတာများသောအားဖြင့်တော့သူအကျိုးလိုလားတဲ့မေတ္တာစိတ်ပါပါတယ်သို့တော်လည်းပဲရံဖန်ရံခါမှာညှိတွယ်တဲ့သဘောရှိတဲ့တဏှာလောဘဒါပါတယ်မပါဘူးလားအဲ့ဒါပါလို့ပဲကိုညီနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်ကိုညီမနဲ့တရားတကြီးဝဲဝဲကွာကွာခွဲခွာနေရရင်စိတ်ထဲမှာလွမ်းနေလို့ဆွေးတယ်လို့ဝမ်းနေတယ်လို့စိတ်ဆင်းရဲတယ်လို့မဖြစ်ဘူးလားအဲ့ဒီလွမ်းနေဆွေးတယ်စိတ်ဆင်းရဲတယ်ဆိုတော့အကျိုးမဲ့တွေဖြစ်ပေါ်ခြင်းရဲ့အကြောင်းဟာမေတ္တာဟုတ်ပါမလားမဟုတ်ဘူးဂေဟတိတပင်မခေါ်တဲ့တဏှာပဲဟုတ်ကဲ့လားမေတ္တာကတော့မကောင်းကျိုးကိုဘယ်တော့မှမဖြစ်စေဘူးကောင်းကျိုးကိုပဲဖြစ်ပေါ်စေတယ်ငြိမ်းချမ်းမှုအေးမြမှုကြည်လင်မှုရွှလန်းမှုကိုပဲဖြစ်ပေါ်စေတယ်အဲ့ဒီမေတ္တာကသူဘယ်နေရာမှာဘာပဲဖြစ်နေနေချမ်းသာရင်ပြီးရောချမ်းသာပါစေကျန်းမာပါစေဆက်စားအဆင်ပြေပါစေလုံခြုံကြင်ကအဆင်ပြေပါစေပေါင်းရည်တင်းရည်အဆင်ပြေပါစေသူအစဉ်ပြင်းနေရင်ပြီးတော့သူကိုယ်နဲ့တွေ့ရသည်ဖြစ်စေမတွေ့ရသည်ဖြစ်စေဒါအရေးမဟုတ်ဘူး။ဟုတ်ကဲ့လား။တွေ့ရတဲ့အခါကျပြန်လို့လဲငယ်ပေါင်းကြီးပေါ်ရင်ဘဝတော့မตายရဘူးလား။ตายပါဘူး။ ဝမ်းသာရပါတယ်မတွေ့ရတဲ့အခါကျတော့လွန်းရဲ့လားမလွန်းဘူးဒါဟာမေတ္တာလားတဏှာလားဂေဟတိတဗေမမဟုတ်ဘူးနော်မေတ္တာတရားစစ်စစ်ဟုတ်ကဲ့လားနားလည်ပြီလားအဲ့ဒီမေတ္တာစိတ်ကိုမိမိတဏှာမှာအကျဉ်းကြီးအဖန်မှဖြစ်ပွားအောင်ဆင်ញင်နှလုံးသွင်းတာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်လူတိုင်းလူတိုင်းအဲ့ဒီတတဝအမြချမ်းသာပါစေကိုစင်ရဲ့စိတ်စင်ရဲ့ကင်းပါစေအစသာအဆင်ပြေကြပါစေဆိုတဲ့မေတ္တာစိတ်ထားလူတိုင်းလူတိုင်းမှာပွားများလို့တော်တော်များများဖြစ်ကြပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်တွေရဲ့စိတ်ဟာနူးညံ့မလားကြမ်းတမ်းမလားယဉ်ကျေးမလားရိုင်းဆိုင်မလားမဲအဲ့ဒါလို့ဆိုလို့ရှိရင်ကိုယ်ကြေးရွာသူကြေးရွာသားချင်းကိုယ်နေသူနေသားချင်းတမိသားစုရဲ့လို့သဘောထားပြီးတော့အချင်းချင်းကူညီဆောင်ပါခြင်းနှုတ်ဤဆောင်ပါခြင်းလက်ဤဆောင်ပါခြင်းနှုတ်ဤနှုတ်နဲ့လက်မတတ်နိုင်တော့မှပဲစိတ်ဤဆောင်ပါခြင်းအပြင်သူအစစအဆင်ပြေပါစေလို့ဒီလိုစိတ်မထားပေဘူးလားထားရင်ခုနလိုသီးမခံတဲ့သဘောတွေရှိပါအောင်မလားငါမထီးနဲ့ထီးရင်တော့သိသွားမယ်ဆိုတဲ့စိတ်တွေဖြစ်ပါအောင်မလားမဖြစ်တော့ဘူးဒီလိုဆိုလို့ရှိရင်ဒုတ်တပြက်ဒါတပြက်လာအောင်မလားမလာရင်မချမ်းသာပြီဘူးလားချမ်းမြေ့သောကြေးရွာမဖြစ်ပြီဘူးလားဒါကြောင့်ချမ်းမြေ့ကြေးရွာဖြစ်ခြင်းဘာလို့ရမလဲအချင်းချင်းမေတ္တာစိတ်ထားကိုယက်သူရွာသားချင်းလည်းဆင်းဆင်းအချင်းချင်းမေတ္တာထားကိုနေသူနေရနေသားချင်းလည်းပဲမေတ္တာထားအလုံးချမ်းသာပါစေကိုစင်ရဲ့စိတ်စင်ရဲ့တစီမရှိကြပါစေနဲ့တို့များအလုံးဟာယောနီချုပ်စာဟာတူနဲ့တူဆွေမျိုးမကင်းတဲ့ပုံစံတွေဆွေမျိုးတွေပဲမိသားစုပဲလို့အဲ့ဒါလို့သဘောထားနိုင်အောင်မေတ္တာတရားပွားများမယ်ဆိုလို့ရှိရင်တော့တလောကလုံးဓမ္မမဟုတ်တနယ်လုံးရေခဲတုံကြီးဖြစ်မနေဘူးလားဖြစ်ပါပါဘာကြောင့်ရေခဲတုံကြီးဖြစ်နေမှာမေတ္တာဓာတ်ဆိုရဲအေးဓာတ်ရစ်ပလွှမ်းခြုံလို့မဟုတ်ပေဘူးလားမလိုအပ်ဘူးလားလိုအပ်တယ်နော်လိုအပ်တယ်ဒီတော့အဲ့ဒီမေတ္တာဘာဝနာပွားတဲ့အခါမှာအကျိုးတရားက17ပါးရတယ်လို့မြတ်စွာဘုရားဟောတယ်တတဝမြတ်ကျမ်းမှကြပါစေချမ်းသာကြပါစေကိုစင်ရဲ့စိတ်စင်ရဲ့ကိမ့်ပါစေအစစာရရာအဆင်ပြေပါစေလို့အဲ့ဒါလို့ဆင်ခြင်နှလုံးသွင်းပြီးမိမိတဏ္ဍာမှာဒီချမ်းသာစေခြင်းနဲ့စိတ်ထားအကျဉ်းချင်းဖာမန်အထထဖြစ်ပေါ်အောင်5မိနစ်10မိနစ်15မိနစ်မိနစ်20 3045မိနစ်တနာ ਈ အစရှိပြီလေ့ကျင့်ပွားများမယ်ဆိုလို့ရှိရင်တဖြည်းဖြည်းတဖြည်းဖြည်းမေတ္တာဓာတ်အရှင်ရမလားနိုင်ဘူးလားမေတ္တာဓာတ်အရှင်လာရလဲရလာလို့ရှိရင်ဒီစိတ်ကောင်းစိတ်မြတ်ဝင်တဲ့ပုဂ္ဂိုလ်ရဲ့မျက်နာဟာကြောက်စရာကြီးဖြစ်နေမလားခင်စရာကြီးဖြစ်နေမလားခင်စရာဖြစ်နေမှာပေါ့လူတိုင်းလူတိုင်းကအမလေးသူနဲ့တွေ့ရတာဟဲ့ချမ်းမြေ့လိုက်တာမဟုတ်ဘူးလားသူမျက်နှာမြင်လဲရတဲ့နဲ့စိတ်แท้ကိုချမ်းသာသွားတာပဲမပြောနိုင်ဘူးလားဘုန်းကြီးတို့တို့ရေယုံနေအများကြီးရှိတယ်အများကြီးရှိတယ်ဒီနေ့ကပဲဒီမလာခင်တပည့်မိသားစုတစ်သားကြီးចောင်းလာတယ်ចောင်းလာတော့အဲဒီကသမီးလောက်တဲ့လူကသူကအသက်25နှစ်ရှိပါပြီယောဂီပဲရှင်ကအထုတ်တာဘယ်နဲ့ပြောလဲဆိုတော့ဆရာတော့အကြောင်းနဲ့ဝင်လိုက်လို့ရှိရင်အเจ้าဘဝကဝင်နေတာစိတ်แท้ကိုတခါတည်းအေးမြသွားတာပဲတဲ့ဆရာတော်ကတเจ้าလုံးကိုမေတ္တာဓာတ်တွေလွှတ်ထားသလားမသိဘူးတဲ့အဲ့ဒါလို့ပြောတယ်ဘုန်းကြီးကကြောင်းမှလည်းပဲအဲ့ဒါမေတ္တာပွားဖို့ကိုပဲတိုက်တွန်းတယ်မေတ္တာပွားဖို့ဟောတယ်ဝိပဿနာကြီးမလောက်ကြနဲ့တချို့ဝိပဿနာပွားလို့အဆင်မပြေဘူးဆိုမေတ္တာကိုမေတ္တာဘာဝနာအခြေခံခိုင်းတယ်မေတ္တာဘာဝနာကို15မိနစ်လောက်ပွားပြီးမှစိတ်ထဲမှာတော်တော်ကြည်လင်မှုငြိမ်းချမ်းမှုတည်ငြိမ်မှုအေးမြမှုရှိတဲ့အခါကျမှကိုယ်ဝိပဿနာဘာဝနာပွားလို့အဲဒါလို့ညွှန်ကြားတယ်။ဒါကြောင့်မို့အမြဲတစေကျောင်းသားကအစ မေတ္တာကိုတိတိကျကျသေးသေးချာချာအပွားခိုင်းတဲ့ကိုရင်ရောဦးစင်းရောယောဂီအမျိုးသားရောအမျိုးသမီးရောအဲ့ဒီမေတ္တာစိတ်ပို့ပြီးတော့ဖြစ်နိုင်အောင်ဆိုပြီးတော့ဝါတွဲမှဆိုရင်ဥပုံနေတိုင်းတက်တက်လွတ်စားတယ်တက်တက်လွတ်စားပြီးနဝင်ကဥပုံဆောက်တည်တယ်ဆောက်တည်ပြီးတော့မေတ္တာဘာဝနာပွားကြတယ်မေတ္တာဘာဝနာပွားပြီးတော့အသားတွေစားနေရမယ်ဆိုလို့ရှိရင်မေတ္တာဘာဝနာနဲ့တဲပြီးမလိုက်လျောဘူးမေတ္တာဘာဝနာပွားများတာစိတ်မတန့်စရာဖြစ်တယ်အဲဒါကြောင့်မလို့ဝါရွင်ဥပုံနေတယ်မှာဆိုလို့ရှိရင်တက်တက်လို့စားပြီးတော့မေတ္တာနဝင်ကဥပုံမေတ္တာပါဝင်ဖြစ်တဲ့နဝင်မကဥပုံသီလဆောက်တည်ပြီးတော့မေတ္တာဘာဝနာပွားများခိုင်းရတယ်ဆိုလိုတာကအဲဒါလို့ပွားပါများလာတော့တခါပွားနှစ်ခါပွားသုံးခါပွားနဲ့အရာမထင်အကျိုးမသက်ရောက်နေပေမဲ့နေ့စဉ်နဲ့အမျှတတ်နိုင်တဲ့နေရာအချိန်လေးမှာပွားပွားလာတဲ့အခါကျတော့အချင်းချင်းမေတ္တာစိတ်ဓာတ်အချိန်ဟလာပြီးတော့အချင်းချင်းငဲ့ညာတဲ့သဘောတွေကျင်နာတဲ့သဘောတွေအဲ့ဒီသဘောတွေဖြစ်ပေါ်လာတယ်ဖြစ်ပေါ်လာပြီဆိုလို့ရှိရင်အဲ့ဒီစိတ်ဓာတ်အဲ့ဒီပဝန်းကျင်ရဲ့ဟိုရင်အင်္ဂလိပ်လိုဆို atmosphere ခေါ်တယ်ဗမာအဲ့ဒါပြန်ရတာခက်တယ်အရှိန်လို့ပဲပြောပါတော့အဲ့ဒီပဝန်းကျင်ရဲ့ဒီအရှိန်အဲ့ဒီအရှိန်ဟာတဖြည်းဖြည်းတဖြည်းဖြည်းဟလာတော့လာပဲဟလာပြီဆိုလို့ရှိရင်အဲချမ်းသာရောအားလုံးကိုပျော်လို့ရှင်လို့ငြိမ်းချမ်းလို့အေးမြလို့လွန်ခဲ့တဲ့3နှစ်လောက်ကသမီးကလာပြီးတော့တရားအထုတ်တဲ့တဝါတွင်နေပြီတရားအထုတ်တဲ့ငဇုံကအထက်ပဲငဇုံကကျောင်းနိုင်ဘုန်းကြီးတပါတဝါတွင်အထုတ်ကထိန်ခင်းပြီးမှပဲပြန်တယ်တရားလည်းကျူးကျူးဆဆအထုတ်ပါပြန်တဲ့အခါကျတော့ရှောက်တယ်ဘယ်လိုရှောက်လဲဆိုတော့ဆရာတော်ဗျာတဲ့တပည့်တော်တို့ဆရာတော်စီမံလာပြီးတော့တရားအထုတ်ရတာတဲ့တရားတင်ရတာမဟုတ်ပါဘူးတဲ့တရားကတော့ကိုကြိုးစားသလောက်ကြိုးစားသလောက်ရကြတာပဲတရားတင်ရတာမဟုတ်ပါဘူးတဲ့နေနီးထိုင်နီးစိတ်ထားနီးပါတပည့်တော်တို့ရပါတယ်ခင်ဗျာတဲ့ဒါကြောင့်အင်မတန်ချမ်းသာပါတယ်ဆရာတော်ပရိသတ်ကြည့်ရတဲ့အခါမှာလည်းအင်မတန်ငြိမ်ငြိမ်ချမ်းချမ်းအေးအေးမြတ်မြတ်ကြည်ကြည်လင်လင်နဲ့ငြိမ်ငြိမ်သက်သက်ရှိတဲ့ပရိသတ်ဖြစ်လို့တပည့်တော်ဖြင့်နေ့စဉ်နဲ့အမျှစိတ်ထဲမှာပီတိဖြစ်လို့မပြီးပါဘူးခင်ဗျာဒီပီတိတွေပဲရှူရှူနေရတယ်ဘုန်းကြီးတို့ကြောင်းထဲမှာသံဃာတွေရှိတယ်ယဟန်တော်တွေရှိတယ်ရှင်သာမဏေတွေရှိတယ်ကျောင်းသားတွေလည်းရှိတာပဲဘယ်တော့မှအချင်းချင်းကရောက်ဝဆများတယ်ဆိုတာတခါမှမရှိခဲ့ဘူးဘယ်တော့မှမရှိဘူးအဲ့ဒါယံဖြစ်ဖို့ရဲဖို့နဲ့ဖို့ဆိုတာဒါတော့အဝေးကြီးတူနဲ့တူကရောက်ခလာများတာတောင်မရှိတခါတည်းရန်ရောက်စကိုရင်ပေါက်စလေးတွေနားမလဲသေးလို့ရောက်စမှာအချင်းချင်းသီးမခံမဲနဲ့နမဲငဆပြောတာလေးပါလေရှိတယ်ဒါပေမဲ့သူတို့လည်းပဲရောက်လာလို့ကြာလာတဲ့အခါကျတော့တခြားပုဂ္ဂိုလ်တွေအတုလိုက်အချိန်နဲ့ပါသွားပြီးတော့အဲ့ဒါတွေမရှိတော့တော့အမတန်ငြိမ်းချမ်းအေးမြတယ်နေရတာအမတန်ချမ်းသာဒါကြောင့်အဲ့ဒီပဝန်းကျင်လိုပဲဘုန်းကြီးတို့ဒီဘက်ကတောင်တွင်းကြီးနေကဘုန်းကြီးတို့နဲ့ဆက်တဲ့ရေးပါတွေမှာလည်းပဲအဲ့ဒီလိုပဝန်းကျင်မျိုးငြိမ်ငြိမ်ချမ်းချမ်းအေးအေးမြမြကြီးကြီးလေးလေးပဝန်းကျင်တွေပဲဖြစ်လို့ရှိရင်အင်မတန်ကောင်းတာပဲလို့အဲ့လိုစိတ်ထဲမှာဖြစ်ပေါ်ပြီလို့ဘုန်းကြီးကဒီတရားဟုတ်လားစိတ်ထဲဖြစ်ပေါ်တော့အခုမှဖြစ်ပေါ်တော့မဟုတ်ပါဘူးရှိကကလေးကဖြစ်ပေါ်တာပဲအခုမှအခွင့်ယုံလို့မဟုတ်ဒီတရားဟောရတာဘုန်းကြီးတို့ကတော့အဝေးနေလို့လားမသိဘူးတောင်ပေါ်ကနေကြည့်တဲ့လူဟာတောင်အောက်ကနေရာဒေသတွေတပြင်းနဲ့တပြားနဲ့တသားနဲ့တွေ့ရသလိုအဝေးနေရတဲ့ဘုန်းကြီးတွေကဘုန်းကြီးတို့ကကိုယ်နယ်ကိုပြန်ကြည့်လိုက်တဲ့အခါကျတော့ဒါဖြင့်ပြင်းမှပဲဒါဖြင့်ကြည်ဥကုံသားပဲဒါဖြင့်အောင်ဒုက္ခဒါဖြင့်ရဲစားပဲဒါဖြင့်ချောင်းနဲ့သားပဲဒါဖြင့်တရားစုသားပဲလို့အဲ့လိုခွဲခွဲခြားခြားစိတ်ထဲမမြင်ပါဘူ အားလုံးပဲတသွေးတဲ့တသားတဲ့အနေနဲ့ဘုန်းကြီးတို့စိတ်ထဲမှာမြင်တော့တာပဲတောင်ပေါ်ကနေပြီးတော့အောက်ကိုကြည့်ရတဲ့လူဟာတသားတဲ့နေရတယ်လို့အဲ့ဒါလိုပဲဘုန်းကြီးတို့စိတ်ထဲမြင်နေတာပြီးတော့အခုဒီမှာရှိတဲ့ဘုန်းကြီးတွေတရားဓမ္မတွေဆက်ဆံတာတွေ့ရလာရဲ့ဒါလည်းပဲခွဲခွဲခြားခြားမရှိဘူးလို့ဘုန်းကြီးကယူဆတယ်ပြီးမှဘုန်းကြီးကလည်းပဲပကံကုန်ယတုရွာသားချောင်းနဲ့ယတုရွာသားကိုပြီးချရလို့သူတို့စိတ်ထဲမှာခွဲမထားဘူးလို့ဘုန်းကြီးကဒီလိုပဲမြင်တယ်အဲ့ဒါလိုပဲတခြားတခြားယတုရွာသားတွေလည်းပဲဒီတိုင်းပဲတို့မြတ်တသွေးတဲ့တသားတဲ့တမိသားစုတယ်ပဲလို့အဲ့ဒါလို့သဘောထားပြီးတော့အချင်းချင်းမေတ္တာထားကြလို့ရှိရင်တော့အင်မတန်ငြိမ်းချမ်းအေးမြတဲ့ပတ်ဝန်းကျင်ဖြစ်ပြီးတော့နေရထိုင်ရတာမချမ်းသာဘူးလားချမ်းသာတယ်ဘာစားစရာမရှိလဲချမ်းသာနေတာပဲဝတ်စရာမရှိလဲချမ်းသာနေတာပဲဒါကြောင့်မလို့အချင်းချင်းကာယကံမေတ္တာကိုယ်အပြုမူပါလည်းပဲမေတ္တာစိတ်ရှိသွားရှိပြီးပြုပါမေတ္တာစိတ်ရှိသွားရှိပြီးပြုတယ်ဆိုရင်ကတစုံတူနဲ့ပတ်သက်လို့ပြုလို့ရင်မေတ္တာစိတ်နဲ့ပြုတယ်ဆိုတော့ဒီအပြုမူဟာကောင်းကျိုးကိုလိုလားတဲ့အပြုမူဖြစ်မလားဆိုးကျိုးလိုလားတဲ့အပြုမူဖြစ်မလားကောင်းကျိုးလိုလားတဲ့အပြုမူဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လားဒီလိုဆိုလို့ရှိရင်ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကံမေတ္တာပြောတယ်ဟုတ်လားကောင်းကျိုးလိုလားတဲ့အပြုမှုဆိုလို့ရှိရင်တော့အပြစ်ကင်းတဲ့ကောင်းတဲ့အလုပ်ပဲပြုလုပ်တော့မှာပေါ့မဟုတ်လားဒီလိုဆိုလို့ရှိရင်ပြုသူလည်းချမ်းသာအပြုခံရသူလည်းချမ်းသာထို့အတူပဲဝစီကမေတ္တာပြောတဲ့အခါမှာလည်းပဲနာခံတာမချင်းချင်းနာမခံတဲ့စကလုံးမသုံးမဲနဲ့ကြားလိုက်ရပြီဆိုလို့ရှိရင်နားထဲမှာကာဏဒုက္ခခေါ်တဲ့နာချမ်းသာစေတဲ့စကားနားရကတဆင်စိတ်ထဲရောက်သွားပြန်လို့လေစိတ်ထဲမှာချမ်းငြိမ်းချမ်းအေးမြပြီးနှစ်သိမ့်ဖူးပီတိတွေဖြစ်သွားတဲ့စကားအဲ့ဒီစကားပြောမယ်ဝစီကမေတ္တာမေတ္တာစိတ်ရှိသွားရှိတဲ့နှုတ်ပြောမကောင်းဘူးလားအဲ့ဒါလို့သာဖြစ်နိုင်မယ်ဆိုလို့ရှိရင်အင်မတန်ချမ်းသာပေါ့တကဘာလုံးဒီလိုရှိမယ်ဆိုလို့ဖြစ်မယ်ဆိုလို့ရှိရင်တော့ရဲဌာနလည်းထားเสียမလို့ဘူးတရားယုံလည်းထားเสียမလို့ဘူးစစ်တပ်လည်းထားเสียမလို့ဘူးမဖြစ်နိုင်တာကခက်တယ်နော်အဲ့တော့တကဘာလုံးဖယ်ထားပါစို့ဘုန်းကြီးတို့တနေသားချင်းချင်းတော့တနေလုံးတော့ဖြစ်နိုင်အောင်ကြိုးစားရဲ့မကောင်းဘူးလားဖြစ်နိုင်အောင်ကြိုးစားရဲ့သိကောင်းတာပဲမေတ္တာနှင်းရှင်ပြုမူလင်းအစဉ်အောင်မေပွဲသူကုန်ကျေစုမမေ့ဘူးအထူးအောင်မေ့တယ်ဟုတ်သလားမေတ္တာနဲ့ရှင်ပြီးပြောဆိုပြုလုပ်တဲ့ကုညီတဲ့ပုဂ္ဂိုလ်သူကုန်ကျေစုမေ့ပါမလားမေ့ဘူးအဲ့ဒါလိုပုဂ္ဂိုလ်မျိုးကိုအများချစ်ခင်ယူသေးခြင်းခင်မင်လေးစားတယ်မှန်သလားလူများမချစ်ဘူးလားမခင်မင်ဘူးလားမလေးစားဘူးလားလေးစားတယ်အလေးစားခံရတဲ့လူလည်းချမ်းသာတယ်လေးစားရတဲ့လူလည်းချမ်းသာတယ်အများချစ်ခင်ယူသေးခြင်းခင်မင်လေးစားတယ်စိတ်ဝမ်းမကွဲတသွေးတဲ့ညီလဲညီညွတ်တယ်အဲ့ဒါလိုအချင်းချင်းမေတ္တာထားကြပြီဆိုလို့ရှိရင်တော့မညီညွတ်နိုင်တာရှိသေးလားမရှိတော့ဘူးတစိတ်တဲ့တဝမ်းနဲ့တသွေးတဲ့တသန်နဲ့တမိသားစုတဲ့စိတ်ထားတော့နော်ဒီဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ဟုတ်ပြီလားညီညွတ်သူဆောင်ဆောင်နိုင်အောင်လူပေါင်းချမ်းသာတယ်မှန်မလားညီညွတ်တဲ့လူတွေညီညီညာညာနဲ့ကိုညီညာနှုတ်ညီညာစိတ်ညီညာနဲ့ဆောင်ရွက်ပြီဆိုလို့ရှိရင်ဒီလုံငန်းမပြည့်စည်တာရှိမလားမရှိဘူးဟိုမှာမနေ့ကအဆောက်တာမနေ့ကမနေ့မှဆောက်ရတာဘုန်းကြီးတို့လာတော့သူတို့တိုင်တွင်းတူးတော့ပဲရှိသေးတယ်အဲ့ဒါညကြတော့ဟောမန္တကြီးပြီးသွားပြီဒါဘာဖြစ်လို့လဲညီညစ်လို့အဆက်စားအဲ့ရဒီတိုင်းမယ်ဆိုရင်သိကောင်းမှာပေါ့ဟုတ်ဘူးလားဆိုမေတ္တာနှင်းရှင် ပြုမူလင်အစဉ်အောင်မေပွဲမေတ္တာနှင်းရှင်ပြုမူလင်အစဉ်အောင်မေပွဲသူကိုယေຊုမမေဘူးအထူးအောင်မေတယ်သူကိုယေຊုမမေဘူးအထူးအောင်မေတယ်ဆရာချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ်အများချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ်စိတ်ဝမ်းမကွယ်တသွေးတယ်ညီလဲညီညွတ်တယ်စိတ်ဝါမကွယ်တသွေးတယ်ညီလဲညီညွတ်တယ်လူဆောင်ဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်ညီညွတ်သူဆောင်းဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်မေတ္တာနှင်းရှင်ပြုမူလင်အစဉ်အောင်မေပွဲသူကိုယေຊုမမေဘူးအထူးအောင်မေတယ်အများချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တဲ့ညီညွတ်သူဆောင်းဆောင်းနိုင်အောင်လူပေါင်းချမ်းသာတဲ့နောက်တစ်ခုကမေတ္တာဝစီကံအပြောအဆိုပေါ့ဆိုမေတ္တာနှင်းရှင်ပြောဆိုလင်အစဉ်အောင်မေပွဲသူကုန်ယေຊုမမေဘူးအထူးအောင်မေတယ်အများချစ်ခင်ယိုသေးခြင်းခင်မင်းလေးစားတယ်စိတ်ဝမ်းမကွယ်တသွေးတယ်ညီလဲညီညွတ်တယ်ညီညွတ်သူဆောင်းဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်ဆိုပိဏမနောကနော်မေတ္တာနှင်းရှင်ကြံတွေးလင်အစဉ်အောင်မေ့ပွဲသူကုန်ယေຊုမမေ့ဘူးအထူးအောင်မေ့တယ်အများချစ်ခင်ယိုသေးခြင်းခင်မင်လေးစားတယ်စိတ်ဝမ်းမကွယ်တသွေးတဲ့ညီလဲညီညွတ်တယ်ညီညွတ်သူဆောင်းဆောင်းနိုင်အောင်လူပေါင်းငြိမ်းချမ်းတယ်အဲ့ဒါဘာခေါ်လဲဆိုတာရဏိယတရားခေါ်ဒါရဏိယတရားဆိုတာအသက်ထက်ဆုံးတတိယအောင်မေ့နေရမယ့်တရားပဲတဲ့ဒီတရားရှိတဲ့ပုဂ္ဂိုလ်ကိုသူ့ပါဝင်ခြင်းသူနဲ့ဆက်တွယ်ဆက်နွယ်တဲ့ပုဂ္ဂိုလ်တွေကအသက်ထက်ဆုံးအမြဲတစေတတိယအောင်မေ့နေရတယ်တဲ့ဒါကြောင့်ဒီတရားကိုဘာခေါ်တယ်ဒါရဏိယတရားနော်ဘာတရားတဲ့တော့ဒါရဏိယတရားမဟုတ်တော့ပေဘူးလားသိဟုတ်တယ်ဒီနာဘေကဝေဘေကုနောမေတ္တာကာယကာမပစ္စုပတ္တိတံဟောတိသဗ္ဗမဇာရိတုအာဝိစေဝရဟောစာမြစ်ကွယ်မှာဖြစ်စေရှေ့တွင်မှာဖြစ်စေတဲ့ကိုယ်နဲ့ဆက်သွယ်နေသည်မြတ်ပုဂ္ဂိုလ်တွေပေါ့မေတ္တာရှိသွားရှိတဲ့အပြုအမူသာပြုမှုတယ်ဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်ကိုအယံမိဓမ္မောတာရဏိယောပိယကရဏောဂရုကရဏော သင်္ဃဟာဝသင်္ဃာယအဝိဝါဒယဧကိဘာဝယတံဟောတတိအဲ့ဒီအတိုင်းသာလုံးမယ်ဆိုလို့ရှိရင်တဲ့ဒီပုဂ္ဂိုလ်အမြဲအောင့်မေ့နေရတာအမြဲတရိယာနေတာပဲအမြဲတရိယာနေဟိုသူရှိတဲချမ်းသာတယ်သူဘာမှမပြောနဲ့အောင်သူရှိနေတာနဲ့ချမ်းသာတယ်အဲ့သူပါဇာကမြတ်တစ်ခွန်းတစ်ခွန်းပြောလိုက်ရပြီဆိုလို့ရှိရင်ပြောတာနားထောင်လိုက်ရပြီဆိုဘိုးချမ်းသာတယ်အစာကြီးပြီးတတိယပြီးအောင့်မေ့နေရတယ်တဲ့ဒီတရားဟာမေတ္တာရှိသွားရှိပြီးပြုမှုတဲ့အပြုမှုဒီတရားဟာပိယကရဏချစ်ခင်ခြင်းကိုလည်းဖြစ်စေတယ်ဂရုကရဏလေးစားခြင်းကိုလည်းဖြစ်စေတယ်သင်္ဃဟာယစီလုံးညီညွတ်ဖို့ရလည်းဖြစ်တယ်တဲ့အဝိဝါဒာယမငင်းခုန်ဖို့ရလည်းဖြစ်တယ်သာမေကိယညီညွတ်ဖို့ရလည်းဖြစ်တယ်မကောင်းဘူးလားကောင်းတယ်လူရင်းကမေတ္တာပဲဟုတ်တယ်မဟုတ်လားမေတ္တာဆိုတာတတ္တဝါအများချမ်းသာစေလို့တဲ့စိတ်ဟုတ်ကဲ့လားအဲ့ဒီစိတ်ကိုမိမိတဏ္ဏမှာတပွားပွားဖြစ်ပွားအောင်အဲ့ဒါလို့အားထုတ်တာကိုမေတ္တာဘာဝနာပွားတယ်လို့ခေါ်တယ်နေရာရွေးနေစရာမလိုဘယ်နေရာဖြစ်ဖြစ်ဒီစိတ်နဲ့ပတ်သက်တဲ့အလုပ်ကိုမလုပ်သမျှဒီမေတ္တာဘာဝနာပွားလို့ရတယ်ထမင်းချက်ရင်းလဲပွားလို့ရတယ်တမျက်စိလှမ်းရင်လည်းပွားလို့ရတယ်အဝတ်လျှော်ရင်လည်းပွားလို့ရတယ်လက်ထွင်းရင်လည်းပွားလို့ရတယ်ပြုံးနှုတ်ရင်လည်းပွားလို့ရတယ်ကောက်ဆိုင်ရင်လည်းပွားလို့ရတယ်ပြုံးနှုတ်ရင်ကောက်ဆိုင်ရင်လက်ထွင်းရင်ပွားတဲ့ပုံစံတွေဆိုသိကောင်းပေါ့တတ္တဝါများချမ်းသာရပါစေကိုယ်စင်ရဲ့စိတ်စီရဲ့ကင်းရပါစေစစအစဉ်ပြေကြပါစေဆိုလို့ရှိရင်တတ္တဝါတွေချစ်ခင်လာပြီဆိုလို့ရှိရင်မွေပေးရန်ကြောက်ရပါဦးမလားမကြောက်ဘူးမကြောက်ရဘူးရှိတဲ့မွေလည်းပဲမိမိထွန်အနာလာတယ်ဆိုလို့ရှိရင်ပြေးလိုက်မယ်မိမိလမ်းမုံမွေရှိအောင်တော့ဒီမေတ္တာဘာဝနာစွမ်းအားကြောင့်ဒီမွေဟာသူ့ဟာသူတခြားလွတ်သွားလိုက်မယ်သူ့ကိုမထီးမီမခိုင်းမီဘူးဒီလိုဆိုလို့ရှိရင်အမတန်မွေပေါ်တဲ့နေရာတွေမှာဆိုရင်ဒီမေတ္တာကိုလက်ကင်ထားရင်မကောင်းဘူးလားကောင်းတယ်မေတ္တာဘာဝနာပွားတယ်ဆိုတာအဲ့ဒီစိတ်ကိုမိမိတဏ္ဍာထိန်ငိမ့်ဖန်ဖန်ဖြစ်ပေါ်အောင်ဆင်ញံနှလုံးသွင်းတာအဲ့လိုဆင်ញံနှလုံးသွင်းတာမှာနှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာအနောဒိတောဖရဏမေတ္တာလို့နှစ်မျိုးရှိတယ်ဩဒိတောဖရဏမေတ္တာတူတူပြောရင်ဩဒိတာမေတ္တာပေါ့အနောဒိတောဖရဏမေတ္တာတူတူပြောရင်အနောဒိတာမေတ္တာပေါ့ဩဒိတာဆိုတာပုဂ္ဂိုလ်တ attva ပိုင်းခြားပြီးတော့ပွားတာကိုဩဒိတာမေတ္တာခေါ်တယ်အခရာဩဒါအချေရေလုံးကြီးတင်ဒီတာယေတဩဒိတာအနောဒိတာမေတ္တာဆိုတာပုဂ္ဂိုလ်တ attva မပိုင်းခြားတော့ဘဲနဲ့တလောကလုံးမှာရှိရှိသမျှတ attva တွေအဲ့ဒီတ attva တွေအာယုံပြုပြီးတော့ပွားတဲ့မေတ္တာဟာအနောဒိတာပုဂ္ဂိုလ်တ attva ပိုင်းခြားပြီးမပွားဘူးအာယေနောယေဒေါအချေလုံးကြီးတင်ဒီယေတယေအနောဒိတာဒါတွေမဟုတ်ဒေါအချေလုံးကြီးတင်ဒီနောက်ကတာလေးဘုန်းကြီးတို့ပြိဿနားလဲပြီလားဗာမေတ္တာနဲ့ဗာမေတ္တာဩဒိတာမေတ္တာနဲ့အနောဒိတာမေတ္တာဟုတ်ကဲ့လားဩဒိတာမေတ္တာဆိုတာဘယ်လိုဟာလဲပုဂ္ဂိုလ်သတ္တဝါပိုင်းခြားသတ်မှတ်ပြီးတော့ပွားတာအနောဒိတာမေတ္တာဆိုတာအဲပုဂ္ဂိုလ်တ attva ပိုင်းခြားမတတ်မှတမမှုမရှိဘဲနဲ့တလောကလုံးမှာရှိတဲ့တ attva အလုံးကိုပွားတာဟုတ်ကဲ့လားအဲဒါလိုပွားတာအနောဒိတမေတ္တာတ attva အလုံးပွားတာကတော့ဘာမှအထူးခြားရွေးချယ်နေစရာမလိုဘူးစိတ်ထဲမှာပေါ်လာတိုင်းပေါ်လာတိုင်းပွားပြီးရောလက်သေးသွားလဲပွားပွားပြီးရောကောက်ရည်လဲပွားပြုံးလို့လဲပွားဈေးသွားလဲပွားဈေးအောင်လဲပွားထမင်းချက်လဲပွားဆန်ဖွက်လဲပွားထင်းပြက်လဲပွားမကောင်းမေဘူးလားအမှန်တော့ကောင်းတယ်ခင်ဗျဘေယံအန္တရယ်မထီပါနိုင်ဘူးဒီတော့အနောဒိတမေတ္တာကတော့တတ္တဝါအလုံးခြုံပွားတာဖြစ်တဲ့ဘာမှအထူးပြောစရာမလိုရွေးချယ်စရာမလိုသို့တော့အနောဒိတမေတ္တာပွားရင်စိတ်တည်ငြိမ်မှုတမာရီတော့အင်္ဂေါင်းအာကောင်းနဲ့ရခဲ့တယ်အင်္ဂေါင်းအာကောင်းနဲ့ရခဲ့တယ်ဘာကြောင့်လဲဆိုတော့အာယုံကအများဆိုတော့စိတ်ကဖြန့်ရပြန့်ရပြန့် ဒါကြောင့်တမာရီတော့ရရတမာရီမရပဲမရရပင်ရခဲ့냐တော့လည်းပဲအဲ့ဒါလို့ပြောလို့ရှင်စိတ်ထဲမှာငြိမ်းချမ်းအေးမြလာတာကတော့သေသေးချာချာပဲတကယ်ကိုသိကြတဲ့ပူလောင်မှုမရှိဘူးတတော်မှန်သမီးကျမ်းမှာကြပါစေချမ်းသာကြပါစေကိုစင်ရဲ့ကင်းကြပါစေစိတ်စင်ရဲ့ကင်းကြပါစေစသာအစဉ်ပြေကြပါစေပရွယ်စိတ်ပူရွာခြာဘုံကအစကမင်းဒီကအစဝီလာငါးကြီးအထီးစင်အထီးလူနာပြမတတော်အားလုံးဘယ်ဘုံသူဘယ်ဘုံသားတွေပါအားလုံးစိတ်ထဲမှာအာယုံပြုပြီးတတော်မှန်သမျှအားလုံးကျမ်းမာကြပါစေချမ်းသာကြပါစေကိုယ်စင်ရဲ့စိတ်စင်ရဲ့ကင်းကြပါစေစသအစဉ်ပြေကြပါစေအဲ့ဒါအနောဒိတာမေတ္တာနော်ကဲလိုက်စစမ်းပါတတော်မှန်သမျှကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေအစစအရာရာအစင်ပြေကြပါစေတပွားရမှာကတော့စိတ်နဲ့ဆင်ញံနှလုံးသွင်းပွားရမှာဒါပေတဲ့မနိုင်နေနေခင်တော့နှုတ်ကရွတ်ဆိုပြီးပွားမှာရွတ်ဆိုတဲ့အတန်ကိုအတန်ကိုကြားမှာပိုးပြီးတော့မေတ္တာစိတ်ဓာတ်ဖြစ်တတ်တယ်ဟုတ်ကဲ့လားဒါကြောင့်မလို့ပဲဆိုပြီးပွားရတယ်အခုပွားတာဟာဩဒိတလားအနောဒိတလားဘာကြောင့်အနောဒိတခေါ်နိုင်တယ်လဲတတဝအားလုံးကိုမေတ္တာပွားလို့ဘယ်တတ္တဝါတစုရဲ့လို့ပိုင်းခြားသမှတ်မှုရှိရလားမရှိဘူးတကယ်လို့များအရှိအယကတတ္တဝါတွေကျမ်းမှာကြပါစေဆိုရင်ပိုင်းခြားသမှတ်မှုရှိသလားမရှိဘူးလားရှိတယ်နော်အယမျက်နှာအနေနဲ့ပိုင်းခြားသမှတ်တယ်မဟုတ်လားအဲ့လို့ဆိုရင်ဩဒီလားအနောဒီလားဩဒီနော်တကယ်လို့များတောင်တွင်းကြီးမြို့နယ်ကတရားဓမ္မတွေကျမ်းမာကြပါစေချမ်းသာကြပါစေကိုယ်ဆင်းရဲစိတ်ဆင်းရဲကင်းကြပါစေတရားနာတဲ့အခါမှာလည်းမငိုက်ကြပါစေနဲ့မဟုတ်ဘူးလားအဲ့ဒါလို့ပွားရင်တော့ဒါဩဒိလားအနောဒိလားဩဒိဘောမဟုတ်ဘူးလားတောင်တွင်းကြီးတစ်မြို့နယ်တည်းပိုင်းခြားတတ်မှတ်လိုက်တာကိုနော်ဒါဖြင့်လို့ရှိရင်တို့အိမ်မှာရှိသမျှအားလုံးချမ်းသာကြပါစေချမ်းသာကြပါစေလို့ပွားရင်နော်ဩရိပဲနော်တို့ရွက်ွက်မှာရှိသမျှချမ်းသာကြပါစေဆိုရင်နော်တို့ရွာမှာရှိသမျှချမ်းသာကြပါစေဆိုရင်နော်ဩရိပဲဒါဖြစ်လို့ရှိရင်ငါအမေချမ်းသာကြပါချမ်းသာပါစေချမ်းသာပါစေလို့ဆိုရင်နော်ဟောကွဲပြီနော်ဩဒီနဲ့အနောရိနော်ဘယ်ဟာကောင်းသလဲအနောဒီကကောင်းသလားအဲအနောဒီကကောင်းပြီတို့တော့ဩဒီကတော့တမာရီမေတ္တာတမာရီပိုးမြန်မြန်ဖြစ်တော်တယ်။ဘာကြောင့်လဲလို့ဆိုတော့အပွားကံအာယုံနဲလို့အာယုံနဲတော့စိတ်ကမဖြန့်ရဘူး။စိတ်ကစုစည်းပြီးအာယုံပြုရတာဆိုတော့ပိုးမြန်မြန်တမာရီဖြစ်လွယ်တယ်။ဩဒီအနေနဲ့ပွားမယ်ဆိုရင်တဲ့ပွားတဲ့နဲ့ပုဂ္ဂိုလ်မပွားတဲ့နဲ့ပုဂ္ဂိုလ်ဆိုတာအဲ့ဒါရွေးချယ်ရသေးတယ်တဲ့ကျန်ကန်ကပေါ်ပြတယ်အစာအုပ်မပွားတဲ့နဲ့ပုဂ္ဂိုလ်လုံးဝမပွားတဲ့နဲ့ပုဂ္ဂိုလ်လုံးဝမပွားတဲ့နဲ့ဆိုတာဩဒိအနေနဲ့ပိုင်းခြားကန့်သတ်ပြီးလုံးဝမပွားတဲ့နဲ့ပုဂ္ဂိုလ်ပွားတော်လည်းပဲအရာမရောက်တဲ့ပုဂ္ဂိုလ်ကိုခွဲကြရသေးတယ်တဲ့အစာဥဩဒီအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားတဲ့ပုဂ္ဂိုလ်တွေကတော့တဲ့မုံသူစင်စစ်အလွန်ချစ်မချစ်မမုံသူယံသူထဲက၄ယောက်မှစစွာမပွားဟုမိမိမုံတဲ့လူကိုစပြီးတော့အဲ့ဒီပုဂ္ဂိုလ်တယောက်ထဲအာယုံပြုပြီးတော့ဆိုကြပါစို့မိမိမုံတဲ့လူကမောင်းနေပေါ့ကဲမောင်နီကျမပါစေချမ်းသာပါစေကိုစင်ရဲ့ကင်းပါစေစိတ်စင်ရဲ့ကင်းပါစေစသာအစဉ်ပြေကြပါစေစသာအစဉ်ပြေပါစေပွားတယ်မိမိဟာသူ့ကိုခင်းနေသလားမောင်းနေသလားမေတ္တာဖြစ်ပါ့မလားမဖြစ်ဘူးတဲ့သူ့ကိုမေတ္တာစိတ်ဖြစ်အောင်ဆင်ခြင်နှလုံးသွင်းရရင်ပင်မနဲ့တဲ့ဒါကြောင့်သူ့ကိုအစာဥမပွားပါနဲ့
နောက်မေတ္တာပွားမှုအသာကျလာတဲ့အခါကျသူ့ပြန်ပွားလို့ရတယ်လေအခုကလက်ဥမပွားဖို့သာပြောတာနောက်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲမေတ္တာအစာဥဆုံးမပွားပါနဲ့တဲ့ဩဒီအနေနဲ့ဘာကြောင့်အလွန်ချစ်ခင်တဲ့ပုဂ္ဂိုလ်ကိုမေတ္တာအစာဥဆုံးမပွားသင့်တယ်လဲဆိုတော့တဲ့မေတ္တာပွားတယ်ဆိုတာဩဒီပုဂ္ဂိုလ်စင်ញံကြမှာပါစေချမ်းသာပါစေသူလုပ်နေတဲ့လုပ်ငန်းကိစ္စအဆင်ပြေပါစေစပါးရရပါစေနှမ်းနေရပါစေစပါးရတောင်းလို့ပုံးလို့ဈီလို့ဈီရချောင်းနေစီးပါစေအစာရှိသည့်ဖြင့်သူ့ကိုကြမ်းမှချမ်းသာစေလိုတဲ့စိတ်ထားအဆင်ပြေစေလိုတဲ့စိတ်ထားကြီးပွားစေလိုတဲ့စိတ်ထားဖြစ်အောင်စင်ញံနှလုံးသွင်းရတာဆိုတော့သူအကြောင်းအရာတွေကောင်းတဲ့အထက်ဆင်ញံနှလုံးသွင်းရတော့တခါတရံမှာစိတ်ကသူဆင်းရဲနေတဲ့သဘောအတွက်စဉ်းစားမိမှုမရှိနိုင်ပေဘူးလားရှိနိုင်တယ်သူဒုက္ခရောက်တဲ့အချိန်ကိုတော့မစဉ်းစားမိပေဘူးလားအဲစဉ်းစားမိတဲ့အခါကျလို့ရှိရင်သူဆင်းရဲနေတယ်ဘယ်တော့မှသူဒုက္ခရောက်လိုက်တာအဲလိုစိတ်ထဲမှာတော့တွေးမိလိုက်ပြီဆိုလို့ရှိရင်ပွားသူရဲ့စိတ်ထဲမှာဘလို့ဖြစ်မလဲပူလောင်လာတာဘောစိတ်မချမ်းသာဘူးဟုတ်ကဲ့လားအဲ့တော့မေတ္တာစိတ်ဖြစ်သေးလားမဖြစ်ဘူးတဲ့ဒါကြောင့်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းပဲအစအဦးဆုံးဩဒီအနေနဲ့ပိုင်းခြားသတ်မှတ်ပြီးမပွားပါနဲ့တဲ့ပွားလို့ရှိရင်သူရဲ့ဆင်းရဲတဲ့သဘောများတွားပြီးဆင်းရဲတဲ့အခြေအနေများတွားပြီးဆင်ញံနှလုံးသွင်းမိရင်ရောဒနာကာရပတ်တော်ငိုရမလိုလိုတောင်ဖြစ်တဲ့အခြေအနေရောက်တတ်တယ်တဲ့နော်ဒါကြောင့်မလို့ဩဒီအနေနဲ့ပွားရင်အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလက်ဥပွားစင်သလားမပွားစင်ဘူးလားမပွားစင်ဘူးတဲ့နောက်တခါမရှင်မမုံအလဲအလတ်ဖြစ်တဲ့ပုဂ္ဂိုလ်တဲ့မစ္ဆတမရှင်မမုံအလဲအလတ်ဖြစ်တဲ့ပုဂ္ဂိုလ်ဆိုတာတိကျွမ်းယုံမြပုဂ္ဂိုလ်တိယုံမြပဲအော်ဘယ်သွားမလို့တဲ့ဘယ်သွားမလို့ဟောဘယ်ရလာလဲဘယ်ရလာတဲ့သူနဲ့လမ်းတွေ့တယ်နွားစေးသွားတဲ့အခါတွေ့တဲ့ဈေးလိုက်တဲ့အခါတွေ့တဲ့ទីလိုက်တာဩဒီလူကချက်ခတ်ကငါပဲဩဟိုလူကရဲတက်ကပဲဩဟိုလူကတော့တရက်စုပါပဲဒီလောက်ကလေးပဲទីတယ်ទីပြီးတဲ့အခါကျတော့ကိုလန်းကိုသွားကျတော့ဟောသူစိတ်ထဲပျောက်သွားရောသူစီစိတ်မရောက်တော့အဲ့ဒါလိုပုံကိုမျိုးကိုမစ္ဆတမချစ်လဲမချစ်ဘူးမမုံလဲမမုံဘူးទីကြွရုံမျှပဲအဲ့ဒီပုဂ္ဂိုလ်ကိုလည်းပဲလက်ဦးမေတ္တာမပွားပါနဲ့တဲ့ပွားရင်သူဟာမချင်မမုန်းအလဲအလတ်ပုဂ္ဂိုလ်တည်ကြွယုံမြဖြစ်နေတဲ့အတွေ့တဲ့မေတ္တာစိတ်ဖြစ်အောင်ဆင်ញံနှလုံးသွင်းရတာပင်မမှာတယ်တဲ့ဒါကြောင့်လက်ဦးမပွားပါနဲ့တဲ့လက်ဦးမပွားပါနဲ့ဆိုရင်နောက်ကြတော့နောက်ကြတော့မေတ္တာစိတ်ပွားတာမေတ္တာဘာဝနာပွားတာနိုင်နှင်းလာတဲ့အခါမှာတော့သူ့ကိုပြန်ပြီးပွားပါရတယ်เนาะတခါယံသူတဲ့ကိုယ်ကိုလည်းယံလုံနေတယ်ကိုယ်ကိုယံလုံနေတဲ့ပုဂ္ဂိုလ်ဟာယံသူပဲအဲ့ဒီယံသူကိုယ်ယံလုံနေတဲ့ပုဂ္ဂိုလ်ကိုအပေါင်းအစချာယံစနေတဲ့ပုဂ္ဂိုလ်မေတ္တာပွားရင်ရပါမလားအဲမေတ္တာစိတ်မဖြစ်ဘူးပြန်မနေတဲ့ဒေါသစိတ်တောင်မှပဲဖြစ်လာတတ်သေးတယ်တဲ့ဒါကြောင့်မုံသူအလွန်ချစ်သူမချစ်မမုန်းသူယံသူကိုအစာဦးမပွားပါနဲ့တဲ့ဆိုမုံသူစင်စစ
်
အလွန်ချစ
်
မချစ်မမုန်းသူမုံသူစင်စစ
်
အလွန်ချစ
်
မချစ်မမုန်းသူယံသူထက်ကလေးယောက်မှာစစွာမပွားဘူး Now ဝိသဘာကပုဂ္ဂိုလ်ချင်းချင်းနဲ့အစာဥမပွားပါနဲ့ဝိသဘာကပုဂ္ဂိုလ်ချင်းချင်းဆိုတာသဘာကမတူတာမတူတာဆိုတာယောက်ျားနဲ့မိန်းမကိုပြောတာယောက်ျားကမိန်းမကိုမိန်းမကယောက်ျားကိုအတ္တမှတ်ပြီးပွားတဲ့အနေနဲ့အဲ့ဒါလို့မပွားပါနဲ့တဲ့ပွားလို့ရှိရင်နဲ့မေတ္တာတဲ့ရာဂကပိုးဖြစ်တတ်တယ်တဲ့ဒါကြောင့်မလို့အဲ့ဒါကတော့အစာဥမပွားရတာမဟုတ်ဘူးဘယ်တော့မှသီးသန့်မပွားပါနဲ့ပိုင်းခြားသတ်မှတ်ပြီးဩရိအနေနဲ့မပွားပါနဲ့လို့ကျန်ကန်ကဆိုတာအဲ့လိုဆိုတာဒါပေမဲ့ ရဟန်းအဲ့လိုဆိုတာကသတိပေးတဲ့အနေနဲ့မေတ္တာပွားစာမှာမမှားရအောင်ဆိုတာပါပဲ။မေတ္တာပွားမိလို့မလို့မေတ္တာနိုင်နိုင်နေနေပွားမိလာတဲ့အခါကျတော့မေတ္တာစိတ်အသားကျလာတဲ့အခါကျတော့အမျိုးသမီးကအမျိုးသားပွားလဲမေတ္တာစိတ်ဖြစ်ပါတယ်။အမျိုးသားကအမျိုးသမီးစိတ်အမျိုးသမီးပွားလဲမေတ္တာစိတ်ဖြစ်ပါတယ်ရာဂစိတ်မဖြစ်ပါဘူး။မနိုင်နေသေးရင်တော့ဖြစ်ရင်မပွားရဘူးပေါ့အဲ့ဒါလိုဖြစ်နိုင်နေဆိုတာဘုန်းကြီးတို့လက်တွေ့တွေတာရကတွေဒါတွေရှိတယ်ကျန်ကန်ကတော့အစာအုပ်ဆုံးပွားရမှာတတိပေးတဲ့သဘောပါပဲလိမ်မတူကတီးပိုင်းချမပွားရသလူတဲ့လိမ်မတူဘူးဆိုတာတည်သွားတဲ့ပုဂ္ဂိုလ်တော့မေတ္တာမပွားပါနဲ့တဲ့ပွားရင်တဲ့ဥပဇာရသမာဓိတော်၎င်းအပ္ပနာသမารိဆိုလည်းကောင်းမဖြစ်နိုင်ပါဘူးတဲ့။ဘာကြောင့်လဲဆိုတော့သေသွားသူမေတ္တာပွားတဲ့အခါကျတော့သေသွားသူကဘယ်ဘုံဘယ်ဌာနရောက်နေမှကိုသိရလား။မသိတော့ဆိုကြပါစို့ကိုကငါတငယ်ချင်းနတ်ပြည်ရောက်နေမှပဲဆိုပြီးနတ်တယောက်လှမ်းအာယုံပြီးပြုတ်ပြီးပွားနေတယ်။ဒါပေမဲ့သူတငယ်ချင်းကငရဲကြနေတယ်ဆိုတော့ဒါဟုတ်ပါမလား။အဲဒါကြောင့်မလို့သေသူမှာတော့မေတ္တာပွားလို့သမารိမဖြစ်ပါဘူးတဲ့ဒါကြောင့်မပွားပါနဲ့တဲ့သေသူမှန်ကဘယ်တော့မှပွားရမဖြစ်ဘူးကျန်ရည်ကအခုနလိမ်မတူတဲ့ပုဂ္ဂိုလ်ချင်းချင်းအမျိုးသားကအမျိုးသမီးအမျိုးသမီးကအမျိုးသားမေတ္တာဘာဝနာမနိုင်ရင်သေးခင်သာပွားလို့မရတာမေတ္တာဘာဝနာနိုင်နေတဲ့အခါမှာတော့ပွားလို့ရပါတယ်ထုတ်ပြတဲ့ပုံစံလေးကတော့ရှေးတုန်းကတဲ့တိဟုတ်ကျွန်းမှာတရားတရားယရဏသုံးပါးကိုင်းဆိုင်တရားတရားရှိတယ်တဲ့သူမှလည်းဇနီးနဲ့မေတ္တာဘာဝနာပွားရင်စိတ်ပေါ်လာတဲ့အခါကျတော့အိမ်ဆုံးကကြွလာတဲ့ဘုန်းကြီးကိုလျှောက်တယ်ရှင်မယားမေတ္တာဘာဝနာပွားရင်ဘလို့ بوا ရပါလဲဖះဘာကစ بوا ရပါလဲဖះလို့ဆိုတော့ဘုန်းကြီးကတရားကြီးတဲ့မေတ္တာဘာဝနာ بوا ရင်ကိုယ်အခြေဆုံးပုဂ္ဂိုလ်ကစ بوا ရတယ်တဲ့အခြေဆုံးပုဂ္ဂိုလ်အာယုပြုပြီးကျန်းမာပါစေချမ်းသာပါစေလို့ بوا ရတယ်တဲ့တရားကလည်းသိမေတ္တာဘာဝနာ بوا ရင်နေတာတန်းနဲ့ညကြတော့မေတ္တာဘာဝနာ بوا တဲ့သူအိတ်တာကတခံသူဇနီးအိတ်တာကတခံပေါ်လေတခြားလည်းပဲအိမ်မှာအလုပ်ကျွေးအိမ်မော်တို့ဘာလို့လဲရှိပါလိမ့်မယ်သားသမီးရှိမရှိတော့ကျန်ကန်ကမပေါ်ပြအောင်အဲ့လိုတခံစီအိတ်ကြတာအဲသူကအေရဝတ်မှာမေတ္တာဘာဝနာပွားတယ်ပွားတော့အဲဘုန်းကြီးကတော့အခြေဆုံးပုဂ္ဂိုလ်ကစပွားမှာမေတ္တာဖြစ်လွယ်တယ်ပြောတယ်ငါဘယ်သူအခြေဆုံးလဲလို့သူလျှောက်ပြီးရှာလိုက်တယ်လောကဘယ်သူသွားတွေ့တော့မင်းလည်းပြိတ္တတယ်အာသူဇနီးသွားတယ်အာသူဇနီးသူချစ်ဆုံးပါမင်းလည်းတော့ဟောတိတ်သွားသူဇနီးသူချစ်ဆုံးလားဟောမိမိကိုမိမိချစ်ဆုံးဒီလိုဆိုကိုယ့်ကိုယ်ကိုပြန်ပွားရုံပဲဟုတ်ဘူးလားငါချမ်းသာပါစေငါချမ်းသာပါစေကိုယ့်ကိုယ်ကိုပွားရုံပဲနော်ကိုယ့်ကိုယ်ကိုပွားလို့ဘာသမารိမှမဖြစ်ပါဘူးတဲ့ကျန်ကန်ကအဲ့ဒါဆိုထားတယ်နော်ကိုယ်ကိုယ်ကိုပွားတဲ့အခါမှာတက်တေထူထူယုံလောက်ပဲကိုယ်ကိုယ်ကိုပွားရတယ်တဲ့ဒီတော့သူ့မှာသားလည်းမရှိဘူးသမီးကြီးလည်းမရှိဘူးသားသမီးရှိတယ်လို့လည်းမဖော်ပြဘူးဆိုတော့သူ့ဇနီးအချစ်ဆုံးပေါ့တန်နေအေးဟုတ်ပြီငါသူ့အချစ်ဆုံးမယ်ကဲပွားမယ်ဆိုပြီးပွားရပေါ့မဝါကျမ်းမပါစေချမ်းသာပါစေမဟွာပဲပွားရမလားနာမည်ထုတ်ပေါ်ခေါ်ရတယ်ဟုတ်ကဲ့လားအဲ့တော့ဘယ်လိုပွားရမလဲအဲ့သူ့နာမည်မှမသိရင်တော့မအဟွာပဲမအဟွာတို့ကိုအဟွာတို့မဟုတ်လားတခါတည်းကဟိုမျိုးတွေမှတွေ့တယ်အဖေကြီးရဲ့ဒုက္ခပဲခင်မွန်းတဲ့ခင်မွန်းတဲ့စိစက်ကနေအဖေကြီးဖြစ်သွားရတော့ထားကြပါစို့သူ့နာမည်ထုတ်ပေါ်ပြီးတော့ကျမ်းမာပါစေချမ်းသာပါစေကိုရှင်ရဲ့စိတ်ဆင်းရဲကင်းပါစေအစရှိသည့်ပွားတယ်ပွားတော့ အစတော့ဟုတ်တော့တော့ပဲမေတ္တာစိတ်တွေဖြည်းလို့ကျမ်းမှချမ်းသာစေခြင်းနဲ့တဖြည်းဖြည်းတဖြည်းဖြည်းစိတ်ကမေတ္တာစိတ်ကနေပြီးမျောသွေယူလိုက်တာအဲ့ဒါဟိုဟိုဟိုရောက်သွားတယ်ဘယ်ရောက်သွားအဲအဲ့ဒီစိတ်ဖြစ်သွားတယ်အဲ့ဒီစိတ်ဖြစ်သွားလဲသူကတော့ထတ်တော့ بوا တော့မွဲတယ် بوا ပဲမဲ့ بوا လေမေတ္တာကမ بوا ပါပဲ بوا တယ်လဲဆိုတော့အဲ့ဒါပဲထတ် بوا နေတော့သူများသူ့အိတ်ခမ်းထဲကထွက်ပြီးတော့ဇနီးအိတ်ခမ်းသွားပြီးတော့တကားဖွင့်တဲ့ဒါပေမဲ့ဟိုကတကားအတွင်းကနေရက်ထိုးထားတော့ဘာလုပ်တယ်လဲဆိုတော့
လုပ်တော့
ရန်ကကဒီလိုဆိုတဲ့ဗိတ္တိယုတ်တံအကာတိတဲ့ဗိတ္တိယုတ်တံနာယံနှင့်စစ်တိုက်ခြင်းကိုအကာတိပြုဤတဲ့ဘာပြောတာလဲနာယံကိုကိုယ်ဆောင်တိုက်တာဘောတကားပွင့်အောင်လို့ဟုတ်ကဲ့လားတကားပွင့်အောင်နာယံကိုယ်ဆောင်တိုက်တယ်တဲ့အဲ့ဒါဘာကဘာဖြစ်သွားလို့တော့မင်းသားကနေပြီးအဲဟိုဟာဖြစ်သွားလို့တဲ့နော်အဲ့ဒီစိတ်ဖြစ်သွားလို့တဲ့ဒါကျန်းကန်ကသူရဲ့ကိုယ်ရွေးကျန်းကန်ကျန်းရည်တဲ့ဆရာကထုတ်ပြတာပဲဒါပေမဲ့လို့ဘုန်းကြီးတို့ကိုယ်ရွေးဆိုရင်ဟုတ်တယ်အစာဥသွားပွားရင်တော့ဖြစ်ကောင်းဖြစ်မယ်ဒီလိုမဟုတ်ဘဲနဲ့မေတ္တာဘာဝနာပွားတာတော်တော်အသားကြနိုင်နေသွားမှပွားတယ်ဆိုလို့ရှိရင်တော့ရတာပဲယောက်ျားမိန်းမမကွဲပြားတော့ဘူးဟုတ်ကဲ့လားချမ်းသာပါစေရတယ်နောက်တကသေးသူကိုမေတ္တာပွားရင်မေတ္တာသမားရိတ်မဖြစ်ပါဘူးအဲ့ဒါလည်းပဲဥပမာဝတ္ထုလေးပြရတယ်ယဟန်လေးတပါတဲ့သူကတခြားသူဥပိ္ပဇေဆရာကတရအဲ့ဒါလိုနေတော့ဒီနေ့မှဥပိ္ပဇေဆရာကိုအာယုံပြုပြီးတော့မေတ္တာပွားတယ်မေတ္တာပွားတော့မေတ္တာစိတ်လည်းကောင်းကောင်းမဖြစ်သမာရိရဖို့ဆိုတာကလည်းဝေထခတကကြိုးစားမရအဲ့လိုဖြစ်တော့သူနာနိဗ္ဗာန်မှာသူကြောင့်နာနိဗ္ဗာန်မှာနေတဲ့ကျွမ်းကျင်တဲ့မထီကြီးတစ်ပါးသွားပြီးလျှောက်ထားတဲ့အရှင်ဘုရားတပည့်တော်ဥပိ္ပဇေဆရာအာယုံပြုပြီးမေတ္တာပွားပါတယ်မေတ္တာစိတ်လည်းမဖြစ်သမာဓိလည်းမရဖြစ်နေပါတယ်ဘယ်လိုပဲပွားတော့လည်းတပည့်တော်မရဘူးဖြစ်နေပါတယ်ဘုရားဒီတော့မထီကြီးကပြောတယ်ဟဲ့မောင်မစင်းအာယုံကိုရှာပါလို့ပြောတယ်အပွားကံအာယုံကိုရှာပါလို့အပွားကံအာယုံကိုရှာပါဆိုတာစိတ်နဲ့ရှာရမှာမဟုတ်ဘူးငါအာယုံပြုတ်ပွားတဲ့ဥပိ္ပဇေဆရာဟာဘယ်မှနေပါလိမ့်မလဲဆိုတာအဲ့ဒါသိအောင်ရှာလို့ပြောတာဒါနဲ့ကိုရိုလေးဥပိ္ပဇေဆရာနေတဲ့နေရာသွားတဲ့အခါကျတော့ဟိုမှာဥပိ္ပဇေဆရာကပြန်တော်မူနေပြီတဲ့မတွေ့ရတော့ဘူးတဲ့ဒါကြောင့်မို့ကိုယ်လုံးသူသေးသူများမေတ္တာပွားလို့ရှိရင်မေတ္တာစိတ်မဖြစ်မေတ္တာသမားရိတ်မဖြစ်ဘူးဟုတ်ကဲ့လားအဲဒါကြောင့်သေးသူမှန်းကဘယ်တော့မှပွားရမဖြစ်ဘူးဒါဖြင့်ဘလို့ဩရိအနေနဲ့ပုဂ္ဂိုလ်တူတယောက်တည်းတစုတည်းအစာဤဒီပိုင်းခြားတတ်မှပွားကျင်တဲ့အခါဘလို့ပုဂ္ဂိုလ်ကစပွားရမလဲလို့ဆိုတော့ပိယဂရုဘာဝနိယ